စကိုင်းတိုင်းကဏီမြို့တော်ဝိုင်းမှာဒီရက်ပိုင်းနဲ့စစ်ကောင်စီတပ်တွေကိုဒေသခံပြည်သူကာကွယ်ရေးတပ်တွေကပြန်လည်ခုခံပစ်ခတ်တာတွေရှိပြီးစစ်တပ်ကလည်းနေမြေငင်ဝတ်ပြည်ပြားရေးလှုပ်လာတာကြောင့်ထောင်ကြီးတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရတာပါ။အဲ့ဒီဒေသဟာတောင်ယာလုတ်ကန်သူအများစုနေထိုင်ပြီးအသက်ဘေးလွတ်အောင်ထွက်ပြေးရချိန်မှာလေယာသုံးနွားတွေကိုဒီအတိုင်းထားပစ်ခဲ့ရတဲ့အခြေအနေမှာရှိတယ်လို့ကဏီဒေသခံနွားပိုင်ရှင်ကိုတန်းဆိုးကရှင်းပြပါတယ
်။စေအုပ်စုကဒီဘက်နေရီမှာဝင်လာပြီဆိုလို့ရှိရင်ပြည့်အတိုင်းပဲပေါ့ဗျာ။အော်ရွာတွေမှာဝင်တယ်ဝင်လို့ရှိရင်တွေ့ရမြလူကိုဖမ်းတယ်ဗျာဟိုစစ်တာစေးတာရှိတယ်ဗျာကြမ်းဖက်တယ်ဗျာနှိပ်စက်တယ်ဗျာဆိုကြတဲ့အခါတော့စစ်ဘေးဆောင်တွေကစစ်သမီးရဲ့မြင့်မြောက်ဖက်ချမ်းကိုရှောင်ရတယ်ပေါ့ဗျာ9,000ဝန်းကျင်လောက်တော့ရှိပါဗျာဟိုအရေးကြောင်ပေါ်လို့တာကိုလူယုံလာကြရတာလေအဲသူတို့အိမ်နေမှာအနည်းဆုံးဗျာတောင်းဆိုတော့ဟိုကျင်းသွားတလေးဆန်လေးတော့ရှိရပါတော့လူဝဲကလို့ယုံကြတာကျွေးနေတယ်အဲဒီတိုင်းပဲအိမ်ဟောပါမထားကြတာနွားစာပေါ့နော်ကျွေးမှုဝေဖို့ကိစ္စလေးတွေရှိတယ်အဲလောလောဆယ်တော့ပြန်လို့မရသေးဘူးပေါ့နော
်တင်းဆောင်သူတွေဟာတချို့လဲတောအုပ်တွေထဲမှာဖြစ်သလိုပုန်းခိုနေရသလိုတချို့ကလည်းမိမိတို့အတီကျွမ်းတဲ့နေအိမ်တွေဘုံကြီးကျောင်းတွေမှာခိတ္တခိုးလုံနေရပါတယ်ဒီလိုစီပေးဆောင်ဒုက္ခသည်တွေအတွက်စားနပ်ရေးခါရွက်ပြင်တဲနဲ့ဈေးဝါပစ္စည်းတွေအဓိကလိုအပ်နေတယ်လို့ပြည်သူမှပြည်သူတို့ဆိုတဲ့အစီအစဉ်နဲ့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူမုံရွာမျိုးက88ငိမ့်ပွင့်အဖွဲ့ဝင်ကိုဝင်းစော်ခိုင်ကပြောပါတယ်
။ဟောပါတော့အခြေခံစားတောက်ကုန်တွေဟိုကျွန်တော်တို့စံစီငါတက်တာဘူးတွေနောက်ငိတ်နပိငချောက်မကြစီထားခံနိုင်မဲ့ဟိုရန်ရန်ခောက်ဆွဲလိုဟာမျိုးတွေပို့ပေးရတယ်။နောက်ဒီစပေးဆောင်တွေထဲမှာအသက်ကြီးကြီးတဲ့သူတွေပါတယ်။အဲကလေးသူငယ်တွေပါတော့အဲကလေးသူငယ်တွေအတွက်အဝတ်ထည်တွေနော်နောက်သူတို့ဟာရနဲ့ဖြစ်စီမဲ့ကလေးသူငယ်တွေအဖူဖွားတွေစားတော့နိုင်မဲ့အစင်တဲ့ဟောပါတော့စားတော့တွေပေါ့ဒါမျိုးတွေကိုကျွန်တော်ပို့ပေးရတာရှိတယ်။နောက်အစည်းအဝါတွေပေါ့နော်ဒဏ်ရာရတဲ့သူတွေနောက်နေပူရပြင်းတော့ဒီချွေးထွက်များပြီးတော့ဟောဒီမူလာတွေနောက်ဝမ်းပြဝမ်းလျှောဖြစ်တဲ့ဒီလူနာတွေရှိလာတယ်။ဖြားတဲ့ကလေးတွေရှိလာတော့ကျွန်တော်တို့ဒီဒီပစ္စည်းတွေပြုစုဖောက်ဖောက်ဥပင်းနေချရပါတယ
်။အဲ့တော့ပြည်သူမှပြည်သူတို့ဆိုတဲ့အစီအစဉ်ကိုဘယ်လိုစတင်ဖြစ်သွားတာလဲခင်ဗျ
။ကျွန်တော်တို့ကဟိုတိုက်ပွဲတစ်ခုဖြစ်လိုက်ပြီဆိုလို့ရင်ဘယ်နေရာဘယ်သူတွေကိုတော့ဘယ်လိုချိတ်ဆက်ပြီးတော့မှကူညီကြရင်တော့ဒါရမယ်ဆိုတာမျိုးကိုပြည်သူလူထုကလည်းကောင်းကောင်းသဘောပေါက်ထားပြီးသားဖြစ်ပါတယ်။ဒီတကယ်တကယ်ဘေးဒုက္ခတွေကြုံလာကြပြီဆိုတော့ကြတော့ပြည်သူစီကိုရောက်ရှိနိုင်မှုအတွက်ကျွန်တော်တို့ဒီကိုချိတ်ဆက်ပြီးတော့မှပြည်သူမှပြည်သူတို့အစီအစဉ်တစ်ခုကိုကျွန်တော်ဟိုဖန်တီးလိုက်တယ်အဲ့ဒီမှာကျွန်တော်တို့မြန်မာနိုင်ငံတဝန်းကရောဒီကဘာရရမှာရောက်နေကြတဲ့ကျွန်တော်တို့မြန်မာနိုင်ငံသားတွေရတယ်ပြီးတော့မှလမ်းပြီးတော့မှအခုထောက်ပံ့မှုအနေနဲ့စပေးရှောက်ဒေသမှာရှိနေတဲ့ပြည်သူတွေစီကိုတစ်ဖက်တစ်လမ်းနေပေါ်မှာကျွန်တော်တို့အခုစောင့်ရှောက်လှုပ်ဆောင်နေတာဖြစ်ပါတယ
်ဒီလိုအသက်အန္တရာယ်အတွက်တင်းဆောင်ပြေးနေရသူတွေကိုပေါ့လေကူညီကယ်ဆယ်ရေးပစ္စည်းတွေပို့တဲ့နေရာမှာပုံမှန်တိုင်းပို့နိုင်ရလားဒါမှမဟုတ်ဘယ်လိုအခက်အခဲတွေကြော်လွှားနေရလဲခင်ဗ
ျလန်ခီးမှာဈေးတန့်ဘူးကတ်တည်ငင်းတယ်ဆိုရင်တော့နောက်ဒီစံအိတ်တွေကစပြီးတော့မှစစ်စစ်မှုတွေရှိပါတယ်အဲ့ဒီမှာကျွန်တော်တို့ဒီပို့ဆောင်ရတဲ့အခါမှာသူတို့စစ်ဖက်ကနေပြီးတော့မှတက်ဆဲထားတဲ့နေရာတွေဒီဟာတွေကိုရှောင်ကွင်းပြီးတော့သွားနိုင်တဲ့နီလန်ဂျူဟာမျိုးစုံနဲ့ကျွန်တော်တို့ရှောင်ကွင်းပြီးတော့မှအကောင်းဆုံးပြည်သူလူထုတွေကိုခုချိန်ထိပို့ဆောင်ပေးနိုင်နေတဲ့နေထိုင်မျိုးမှာကျွန်တော်တို့ရှိစက်နေပါတယ်ခင်ဗျ။
အဲ့တော့မင်းနှမျိုးကထွက်ပြေးနေရသူတွေကြတော့တောင်ကျောတွေတွေပုန်းနေရတာဆိုတော့လေပစ္စည်းပို့ရတာရောလွယ်ကူရလားခင်ဗျ
။ပထမအဦးဆုံးကတော့အဲမင်းတက်ခြေဆိုင်ပြီးတော့မှဒီကုညီကယ်ဆယ်ရေးကိုလှုပ်ဆောင်နေတဲ့ဒီစစ်ဘေးနဲ့ပတ်သက်ပြီးတော့မှအကူအညီဆောင်ရွက်ပေးနေတဲ့သူတွေနဲ့ဆက်ပြီးတော့မှအခြေခံလိုအပ်ချက်တွေသိရှိအောင်လို့ဒါကျွန်တော်တို့ချိတ်ဆက်ပြီးတော့မှဆောင်ရွက်ရတာရှိပါတယ်။မင်းတက်ကိုပို့ဆောင်နိုင်မှုအဆင့်ဆင့်ပို့ဆောင်ကြရတာလို့ရှိပါတယ်။အဓိကလိုအပ်ချက်ဖြစ်တဲ့စံစီတွေကိုကျွန်တော်တို့ပြင်ပြီးနိုင်အောင်ကြိုးစားကြရပါတယ်။နောက်အဲဒီတောရီတောင်တွေထဲမှာဒီလုံလုံညုံညုံချင်းတွေဘာလို့မကိုက်ဖို့လဲချင်းတောင်တွေဒါဘိုးဓာတွေနောက်အခြေခံစားတောက်ကုန်တွေကိုတော့အပေါ်ရောက်ရှိနိုင်မှုအတွက်ကျွန်တော်တို့ဒါလှုပ်ဆောင်နေပြီဖြစ်ပါတယ
်။ချင်းပြည်နယ်မင်းတက်မြို့မှာစစ်ကောင်စီတပ်တွေနဲ့မင်းတက်ဒေသခံ CDF လက်နက်ကိုင်အဖွဲ့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးနောက်မင်းတပ်မျိုးကန်၃ပုံ၂ပုံလောက်အိုးအိမ်စွန့်ခွာထွက်ပြေးနေရပြီးတချို့လဲတိုးတောင်တွေထဲမှာပေါအောင်နေရသလိုတ တချို့ကလည်းနိစရာကြေးရွာကယာယီခိုလုံရင်းစခန်းတွေမှာနားခိုနေရပါတယ်ခင်ဗျာ။